မုံတိုင်းကြောင့်တန်ဖိုးချက်22ဘီလျံကျော်ပျက်စီးသွားတဲ့ရခိုင်ပြည်နယ်မှာပြည်내ထူထောင်ရေးလုပ်ငန်းတွေအတွက်လက်ရှိအခြေအနေပြည်တော်စုကချက်12ဘီလျံလောက်သာသုံးစွဲအခွင့်ပြုထားတယ်လို့ပြည်내ကောင်စီပြောခွင့်ရကပြောပါတယ်။ဒါ့အပြင်နိုင်ငံတကာကလည်းထိထိရရောက်ကူညီထောက်ပံ့ပေးတာမရှိသေးဘူးလို့လည်းဥလာသိန်းကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညှူဦးကပြောပြမှာပါ
။မုံတိုင်းပြည်ရခိုင်ဒေသမှာစစ်ကောင်စီကကောက်ယူခဲ့တဲ့စည်းအင်ရတန်ဖိုးချက်ငွေ922ဘီလျံကျော်ထိပျက်စီးခဲ့တယ်လို့သိရပါတယ်။လက်ရှိမှာတော့ပြည်တော်စုကမုံတိုင်းတင်ရခိုင်ဒေသအတွက်12ဘီလျံအထိပဲသုံးစွဲခွင့်ပြုထားတယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရဦးလာသိန်းကပြောပါတယ
်။အပြက်စီးအနေနဲ့စည်ရင်းပြုစုတဲ့အခါမှာ922ဘီလျံဆိုတော့922ဘီလျံပျက်စီးတာကအကုန်လုံးဖြစ်စီးပေးဖို့ဆိုတဲ့ဟာတော့ကဘယ်နိုင်ငံမှမမဖြစ်နိုင်ဘူးလေနော်။အဲငါတို့ကစည်ရတဲ့နိုင်ငံဆိုတော့ပုံလို့ဖြစ်နိုင်ဘူးပေါ့နော်။အဲဆိုတော့ပြတ်တာကိုအကုန်ပေးရမယ်လို့ guarantee လည်းမရှိဘူးနိုင်ငံတကာမူဝါဒလည်းမရှိဘူးနော်အဲသို့တော့ဟိုပြည်ထောင်စုကလောလောဆယ်12ဘီလီယံဖို့ပြန်လဲထူထောင်ရေးဒီမှာအတုံးဆွဲဖို့ခွင့်ပြုထားတယ်နော
်လက်ရှိရခိုင်ပြည်နယ်အတွက်စစ်ကောင်စီရဲ့အကူအညီထောက်ပံ့မှုတွေနှေးပါနေသလိုပြည်ပင်ထားတဲ့နိုင်ငံတကာအကူအညီပေးရတွေကိုခွင့်ပြုပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဖြည့်ရှင်းတဲ့လို့ရခိုင်ရေးကြွညံသူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတန်းကလည်းပြောပါတယ
်ဘီလီယံ900နဲ့12ဘီလီယံနဲ့ဆိုတော့တအားကွာသွားတာပေါ့နော်ဟိုတရှုတဝဲလောက်ဆိုရင်တော့နည်းနည်းခံတာမှာပေါ့အခုလိုအပ်ချက်ကများပြီးတော့အစိုးရထောက်ပံ့တာကတကယ်တကယ်ပြီးပြီးတော့နန်းနေတယ်ပေါ့ဟောအဲ့လိုဆိုရင်ကျွန်တော်တို့ကနိုင်ငံတကာအကူအညီတွေကလည်းပဲအဲဒီကတားဆီးတဲ့စစ်ဆေးတဲ့ပိတ်ပင်တဲ့အဲ့လိုမျိုးအထက်ကလှုပ်ထားတဲ့အခါမှာပို့ပြီးတော့ဆိုးလာတာပေါ့ပြီးတော့ကိုဟိုနဲ့ကိုမနိုင်ဘူးဆိုရင်တော့ပေါ့နော်နိုင်ငံတကာအကူအညီကိုဖိတ်ခေါ်တင်တယ်အဲပြီးတော့ဟိုပိတ်ပင်မထားပဲဒီလိုဒီမုံတိုင်းပိတ်ပြီးကြရရှိကိုဟိုတိုက်ရိုက်ရအောင်ပေါ့အစိုးရကအခုရဆောင်ရတဲ့နေပေါ့အဲလိုအဖြေချာနိုင်တော့အကောင်းဆုံးပဲ
ရခိုင်ပြည်နယ်ကမုံတိုင်းတင့်ဒေသခံတွေကိုပြည်တွင်းပြည်ပကူညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီထောက်ပံ့ရေးတွေလှုပ်ဆောင်နေကြတာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေစစ်ဆေးတားဆီးမှုတွေကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်ကြုံရတယ်လို့ဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူဦးလှသိန်းကတော့မုံတိုင်းတင့်တန်းရခိုင်ပြည်နယ်အတွက်နိုင်ငံတကာအကူအညီတွေအခုချိန်ထိတစ်စီးရောက်မရောက်သေးဘူးလို့ဆိုပါတယ
်လောလောဆယ်တော့နိုင်ငံတကာကလူတဲ့တန်းနဲ့ထောက်ပံ့တဲ့ဟာတွေကမရောက်လာသေးဘူးနော်ချီချီမိမိမရောက်လာသေးဘူးနည်းနည်းပါးပါးစီထောက်ပံ့တဲ့အထက်မှာတော့အိန္ဒိယကပင်မသုံးစီနဲ့လာပေးတဲ့ပစ္စည်းတွေတော့ရှိတာပေါ့နော်အဲနောက်ဒီ UFP တို့ UNHCR တို့ဒီအဖွဲ့တွေကပေးဖို့အတွက်ပြည်ထောင်စုနဲ့ညှိနှိုင်းနေတယ်တချို့ကလည်းအဆင်ပြေတယ်မကြခင်ပေးမယ်လို့လည်းသိရတာပေါ့နော်နောက်ပြီးတော့တနည်းကတော့ငါတို့ကပြည်ထောင်စုကရှင်ဒီဘာပေါ့တည်င်းနေတယ်မသိတာပေါ့ကွာဟိုတရားဝင်တည်င်းဌာနတွေကညင်ညာတာအင်ဒိုနီးရှားကလည်းမကြခင်မှာဒေါ်လာ6သိန်းပို့လောက်လာပြီးတော့လှူမှန်ပေါ့နော်အဲ့လိုဟာလေးတွေတော့ရှိမှာပေါ့တချီစင်းနေတော့က
မွန်လိုက်တဲ့ကိုခံရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဝင်ရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်လို့ကုလအဖွဲ့ဘက်ကသတင်းထုတ်ထားပါတယ်။အခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံထားရတာဟာရခိုင်ပြည်နယ်အတွင်းလာမယ့်လတွေမှာလူသားချင်းစာနာမှုအကူအညီရနိုင်ဖို့ရည်ရွယ်ထားတဲ့လူသတန်းကျော်အတွက်နင့်နာစီတယ်လို့ကုလသမဂ္ဂဒီဌာနနဲ့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုကလည်းပြောထားပါတယ်ခင်ဗျ။